နိုင်ငံကမိသက်တဖွဲ့တွေကအစ်စတရီးမှာဖြစ်နေတဲ့နိုင်ငံရဲ့သမိုင်းထဲမှာအဆိုးဝါးဆုံးတော်မီလာမှုကြီးမျိုးကိုတော်မီလာမှုကြီးကိုငြိမ်းသက်နိုင်ဖို့အတွက်တတိယနေ့အနေနဲ့ဆက်ပြီးတော့အကူအညီပေးနေကြပါတယ်ဒီတော်မီဟာနိုင်ငံရဲ့မြောက်ပိုင်းစစ်ကမ်းမြို့ဟိုင်ဖာနာမှာထိမ့်မနိုင်သေးမြလောင်နေတယ်လို့ရဲတွေကပြောပါတယ်ဒီမိဘာကြောင့်ဖြစ်ရလဲဆိုတာကိုစုံစမ်းခဲ့ရမှာတော့ပေါ်ဆမှုကြောင့်ဖြစ်ရတယ်ဂီမဆိုင်မှုကြောင့်ဖြစ်ရတယ်လို့လက်ရှိစုံစမ်းမှုတွေကပြောနေပါတယ်ဒါပေမဲ့စုံစမ်းမှုတွေတော့ဆက်လက်လုပ်နေဆဲဖြစ်ပါတယ်ဒီမိလာမှုမှာလူ42ဦးသေဆုံးခဲ့ရပြီးထောင်ထဲချတဲ့လူတွေဟာရှေ့ပြောင်းခဲ့ကြပါတယ်။ Israel တို့ကဒီနိုင်ငံတကာတိုင်းဝိုင်းအနေနဲ့ဝိုင်းကူညီကြဖို့တောင်းဆိုစာကိုတော့ထုတ်ပြန်ထားပါတယ်။ရုရှားနိုင်ငံကလေရင်ကြီးနဲ့ဒီမိလာတဲ့နေရာမှာရေတွေအများကြီးဖြန့်ချပေးနေပါတယ်။ American ပြင်သစ်နဲ့ဗြိတိန်တို့ကလည်းဒီလေရင်တွေသုံးပြီးတော့မိကိုဝိုင်းငိမ့်သက်ပေးနေပါတယ်။အရှေ့အလယ်ပိုင်းအနီးနားချင်းတွေဖြစ်တဲ့ Jordan နဲ့ Egypt တို့ကလည်းမိငိမ့်သက်ရေကြိယာတွေကိုဝိုင်းပို့ပေးနေပါတယ်။ကုလသမဂ္ဂ Treaty မှုဘန်ကီမွန်ကလည်းအကူအညီတွေကိုကန့်လန့်ထားပါတယ်။ဣသရေလကဒီအဇာဘိုင်ဂျန်ခရိရှားဂျော်ဒန်ရူမေးနီးယားစပိန်တူရကီတို့ကနေပြီးတော့အကူအညီတွေပေးဖို့ကမ်းလှမ်းတာလေလို့ဆိုပါတယ်အများစုဒီမိတန်ခံရတဲ့သူတွေကထောင်ဆောင်ရရှိတယ်ဖြစ်ပါတယ်သူတို့ကထောင်သားတွေကိုကူညီဖို့သွားရင်းနဲ့မိတွေမှာပိတ်မိခဲ့ကြတာဖြစ်ပါတယ်ဣသရေလဝန်ကြီးချုပ်ဘက်ဂျမန်နတန်ယာဟုကတော့ဒီတော်မီဟာမချုံဘူးလောက်အောင်ကြီးမားတဲ့နိုင်ငံတစ်ဖွန်းဒီတဘာဝဘေးဒုက္ခကြီးတစ်ခုဖြစ်တယ်လို့ပြောလိုက်ပါတယ်အမေရိကန်သမ္မတဘာရက်အိုဘားမားကလည်းဒီမေးဘေးတန့်ခံရတဲ့မိသားစုတွေအတွက်ဝန်ထဲကြောင်းတဝင်လာပေးပို့ခဲ့ပါတယ်ခင်ဗျာ